တရုတ်ကိုကြော်ပေးပြီးနဇတ်တခြားအခြေစိုက်တဲ့ MNDAA ကိုကန့်အနေနဲ့တရုတ်ရဲ့ဖိအားတွေကိုမလွန်စားနိုင်လို့နေဦးတော်လန်ရေးကနေရုံထွက်သွားရင်တောင်းလက်ရှိသိမ့်ပိုက်ထားတဲ့လာရှိုမျိုးအတွေ့တရုတ်နိုင်ငံဂျာကန်ပြည်စစ်ကောင်စီနဲ့အခြေအလဲညှိနှိုင်းရမှာဖြစ်တယ်လို့ဝါရင်နိုင်ငံရေးသုတေသီတွေကသုံးသပ်ကြပါတယ်လက်ရှိမှာအမျိုးသားညွညွေးဆိုရ NUG အနေNUG TNL တောင်းတပ်ဖွဲ့ AR ကတပ်တော်နဲ့ပူးပေါင်းနိုင်ဖို့အရေးကြီးတယ်လို့ထောက်ပြကြသလိုတစ်ဖက်မှာလည်းတရုတ်လိုလားသလိုစစ်ပွဲလုံးလုံးရပ်ဖို့ကမဖြစ်နိုင်ဘူးလို့ထောက်ပြကြပါတယ်မြန်မာရေးအနိကစောင့်ကြည့်နေကြတဲ့ပြည်တွင်းပြည်ပနိုင်ငံရေးသုတေသီတွေကိုဆက်သွယ်မေးမြန်းထားတဲ့ကိုငင်းချမ်းအေကဆက်ပြောပါမယ
် MNDA ကိုကန့်တက်ကလက်ရှိထိုးစစ်တွေကိုရပ်ပြီးမန္တလေးတောင်ကြီးမြို့သိမ်းစစ်ပွဲတွေမှာပါဝင်မှာမဟုတ်တယ်လို့မြို့သားညွေအစိုးရ NUG နဲ့လက်တွဲမှာမဟုတ်ဘူးလို့စက်တင်ဘာ4ရက်နေ့စွဲနဲ့ကြေညာချက်ကိုစက်တင်ဘာ19ရက်မှာသူ့ရဲ့လူမှုကွန်ရက်မီဒီယာမှာထုတ်ပြန်လာတာပါ ဒါဟာစက်တင်ဘာ4ရက်တုန်းကဆိုရှယ်မီဒီယာမှာပဲတင်ခဲ့ပြီးမှပြန်ဖြုတ်ချခဲ့တဲ့စာတိုင်းဖြစ်ပြီးတရုတ်နိုင်ငံရဲ့စန့်ကျင်ဘက်နိုင်ငံသားအင်အားစုတွေနဲ့မဟာမိတ်မဖွဲ့ဘူးက MNDAA ရဲ့အရေးကြီးတဲ့နိုင်ငံရေး Red Line ကန့်သတ်မြင်ဖြစ်တယ်လို့ဆိုထားပါတယ်ဒါဟာဩဂတ်စ်လတုန်းကတရုတ်နိုင်ငံခြားရေးဝန်ကြီးဝမ်ယီရဲ့နေပြည်တော်ခီးစဉ်အပြီးမှကြေညာခဲ့တဲ့ C3C ရဲ့အဆက်ထုတ်ပြန်ချက်ဖြစ်တယ်လို့ဝါရီနိုင်ငံရေးသုံးသက်သူဦးတန်းစိုးနိုင်က VOA ကိုပြောပါတယ
်ညီနောင်သုံးဘော်ရဲ့ကနဦးကျွန်တော်တို့အဆုပ်ပြုချက်ဖြစ်တဲ့ဗမာပြည်မှာဆီအာနာရှင်စနစ်ကိုအဆုံးတိုင်တိုက်ခိုက်မယ်ဆိုရဲတော့ကျွန်တော်တို့ဂရီးသက်စာပြုချက်ကို MNDA ကဖောက်လိုက်တာပါအဲ့လိုဖောက်ပြလိုက်တဲ့အနေအထားနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ကပြန်ပြီးလေ့လာကြည့်ရတာ MNDA ရှိနေတဲ့ကိုကန့်စရာလူတသိန်းပတ်ဝန်းကျင်လောက်ပဲရှိတဲ့နော်မြန်မာပြည်ရဲ့အရှိမြောက်အစွန်ဖြတ်နယ်မြေလေးပါနယ်မြေကျယ်ဝန်းလဲဘလောက်မှမရှိပါဘူးတရုတ်ကိုကြောပေးထားရတဲ့အတွက်တခြားလုံးသူတို့အနေနဲ့တရုတ်ပြည်ကိုနိုင်ငံရေးစီရေးစီးပွားရေးဘက်ဆောင်ကနေပြောမိခိုးနေရတဲ့အခြေအနေဖြစ်ပါတယ်အဲ့လိုအခြေအနေရှိတဲ့အင်အားစုတော်များများဟာတရုတ်ပြည်ရဲ့မူဝါဒကိုမလွဲမရှောင်သာလက်ခံရတဲ့အခြေအနေရှိပါတယ
်ကိုကန့်အဖွဲ့အနေနဲ့ဒီလိုကြီးမားတဲ့ဖိအားနဲ့ရင်ဆိုင်နေရတဲ့အချက်ကိုလုံညွန်ကြီးကြောင့်အမိမဖော်လို့တဲ့မြောက်ပိုင်းအဖွဲ့အနေနဲ့နှိစက်တဲ့နောက်ထပ်ဝါရင်နိုင်ငံရေးလေးလာသူတူကလည်းသဘောတူပါတယ်တစ်ဖက်မှာတော့ညီနောင်မဟာမိတ်အဖွဲ့ဝင်တွေကအရခတ်တက်တော် AA ကလည်းရခိုင်ပြည်လူမျိုးရေးအတွက်ဆက်လက်တိုက်ပွဲဝင်မှာဖြစ်တယ်လို့ရှမ်းမြောက်မှာအခြေစိုက်တဲ့ TNL တအောင်းတက်ကလည်းတရုတ်နိုင်ငံရဲ့ဩဇာကနေအထိုက်လျောက်လွတ်ကင်းနေတယ်လို့သူတို့နှစ်ဦးလုံးကရှုမြင်ကြပါတယ် TNL နဲ့ပတ်သက်ပြီးဦးတန်းစိုးနိုင်ကတော့အခုလိုသုံးသပ်ပါတယ
် TNL နဲ့ပတ်သက်လို့ကတော့တရုတ်ကလက်လန်းမိတဲ့အခြေအနေသိမရှိတော့ပါဘူး။နောက်တစ်ခုက DNL ကပြုတ်ရဲ့မိခိုမှုဆိုတာတဲ့ DNL ရဲ့ဒီအမျိုးသားအကျိုးစီးပွားကဗမာပြည်တွင်းမှာတိုက်ရိုက်ပတ်သက်နေတာပါ။ဒါကြောင့်မို့ DNL ကသာဆက်လက်ပြီးတော့ညီနောင်သုံးဘော်ရဲ့ဂရီကိုကိုဆက်လက်ပြီးထိမ့်သိမ်းထားဦးမယ်။အခုရှိနေတဲ့တောင်ခမ်းတိုက်ပွဲကတစ်ဆင့်ကျွန်တော်တို့ပြည်ဦးရင်ကိုဝင်ရောက်မယ်။နောက်တစ်ခုကရှမ်းပန်းစစ်စင်ကြီးကိုဆက်ပြီးတော့လှုပ်ဆောင်မယ်ဆိုရင်ဗမာပြည်ရဲ့ကျွန်တော်တို့နှွေဦးတော်လိုင်းရဲ့အနေထားဟာနော်အထိုင်မပြတ်ဆက်ပြီးတော့လှုပ်ရှားနိုင်တဲ့အခြေအနေရှိပါတယ
်။မြန်ဖော်လိုတဲ့ဝါရင်နိုင်ငံသုံးသက်သူကတော့ကိုကန့်တပ်ဖွဲ့အနေနဲ့လာရှိုးထီစီရေးချက်ထွင်လာတာကလုံလောက်တဲ့အနေထားဖြစ်ပြီးလာရှိုးကိုဆက်ထိန်ထားနိုင်ရင်ဆက်လာရှင်စန့်ကျင်ရေးအတွက်အထောက်အကူဖြစ်နိုင်တယ်လို့ယူဆပါတယ်။ဦးတန်းစိုးနိုင်ကတော့လာရှိုးကိစ္စမှာလည်းကိုကန့်နဲ့စစ်ကောင်စီကြားတရုတ်ကဂျောင်းဝင်ညှိနှိုင်းပေးလာဝယ်ရှိတယ်လို့ထောက်ပြပါတယ်
။နောက်ပိုင်းကတရုတ်ကဘလောက်ထိနော်ပါဝင်တောင်းဆိုလာမှလဲဆိုရဲပုံမှန်မှုကြည့်ပါတယ်။အဲတော့သူညှိနှိုင်းလို့နော်အဆင်ပြေလို့ရှိရင်လာရှိုးရမခမင်းအောင်လိုင်းပြန်ရသွားနိုင်တယ်။အဲလိုရသွားမယ်ဆိုလို့ရှိရင်မင်းအောင်လိုင်းရဲ့တပ်ကစိတ်ဓာတ်တွေတက်လာနိုင်
တယ်။တစ်ဖက်မှာလည်းအန်ယူဂျီဦးဆောင်တဲ့ဆက်နာရှင်စက်ချင်းအင်အားစုအနေနဲ့မန္တလေးတိုင်းနဲ့စကိုင်းတိုင်းတွေထဲမှာအောက်ခြေကအစုအဖွဲ့တွေကိုစူးစိပြီးဗျူဟာမြောက်စစ်ပွဲတွေပေါ်ဆောင်ဖို့လိုတယ်လို့အရခတ်တော် AA နဲ့လည်းနိုင်ငံရေးရပို့ပြီးလက်တွဲနိုင်မှုဦးစားပေးတယ်လို့ဦးတန်းစိုးနိုင်ကရှုမြင်ပါတယ်မြန်ပေါ်လိုတဲ့နိုင်ငံရေးသုံးသပ်သူကတော့ NUG အနေနဲ့တရုတ်နိုင်ငံဆိုင်ရာမူဝါဒတွေကိုပို့ပြီးလိမ္မာပါနက်စွာကင်တွယ်ဖို့လိုတယ်လို့လည်းထောက်ပြပါတယ်နိုင်ငံတကာပြည်ပခလေးလာရေးအဖွဲ့ International Crisis Crew ရဲ့မြမရေးရအကြီးတန်းတိုင်ပင်ခံ Tom King ကတော့အခုအစ်စ်ရမဲ့သဘောမျိုးထုတ်ပြန်ကြေညာလိုက်တဲ့ MNDA ကိုကန်တပ်ဖွဲ့ကိုနိုင်ကူကသူတို့သိမ့်ပိုက်ထားတဲ့နယ်မြေအကျိုးစီးပွားလုံခြုံရေးအတွက်တော်လိုင်းအင်အားစုတွေနဲ့အတိုင်းအတာတစ်ခုထိဆက်လက်ပူးပေါင်းဆောင်ရွက်ရမယ့်အနေအထားရှိနေတယ်လို့သုံးသပ်ပါတယ
် Pressure from behind is to to follow China's policy.
နောက်ကနေပြီးတော့ဖိအားပေးနေတဲ့တရုတ်နိုင်ငံရဲ့မူဝါဒကိုလိုက်နာပြီးအနီရောင်ကန့်သတ်ချက်ကိုလိုက်နာရမှာလို့လည်းရှိပါတယ်။ဒါကြောင့်သူတို့ဟာနှစ်ဖက်ဖြစ်နေတဲ့အကျိုးစီးပွားကိုဟန်ချက်ညီအောင်စ조사နေရပါတယ်။ရှေ့ကိုတိုးလိုက်နောက်ပြန်ဆုတ်လိုက်အဲ့ဒီလိုရှေ့တိုးနောက်ဆုတ်ဖြစ်နေတာမျိုးကိုဆက်ပြီးမြင်ရမယ်လို့ထင်ပါတယ်။ဘယ်လိုပဲဖြစ်ဖြစ်တိုင်းသားလက်နက်ကိုင်အဖွဲ့တွေက NUG နဲ့ဒေါ်လာရင်းအားစုတွေကိုလုံးဝအဆက်အသွယ်ဖျက်လိုက်တာမျိုးကိုတော့မြင်ရမယ်လို့ကျွန်တော်မထင်ပါဘူး
cut ties with NUG and resistance forces
တိုင်းသားဖွဲ့တွေဟာတရုတ်ရဲ့လူလားချက်တိုင်းလိုက်ပါဆောင်ရွက်ရတာတချို့ရှိပေမဲ့တရုတ်ကသူတို့ကိုအပြည့်ဝထိန်းချုပ်နိုင်တာမဟုတ်လို့ကိုပိုင်းမဟာဗျူဟာနဲ့နိုင်ငံရေးစီရေးဆုံးဖြတ်ဆောင်ရွက်လာနိုင်တယ်လို့ Tom King ကသုံးသပ်ပါတယ်ဒီပိုင်းထဲမှာလည်းစစ်ကောင်စီဘက်ကလက်ရှိနေမြေတွေအများပြားဆုံးရှုံးနေတဲ့အနေအထားမှာအပြစ်ခတ်ရစေးကိုလူလားမှာမဟုတ်ပဲအင်အားပြန်လည်တိစောက်နိုင်ဖို့လောက်ပဲယာယီဆွေးနွေးတာမျိုးလုပ်မဲ့သဘောရှိလို့ရှိမှာပဋိပက္ခတွေကရော့ပါလာဖို့ထက်ပို့ပြီးတော့တိုးလာဖို့မျှော်လင့်ပြင်ဆင်ထားတယ်လို့လဲသူကသုံးသပ်ထားပါတယ်ညာ